မင်္ဂလာညနေခင်းပါရှင်2018ခုနှစ်ဧပြီလ3ရက်အင်္ဂါနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါရှင်။ကျမခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမသင်္ကီထိုက်ပါရှင်။ရုရှားသမ္မတနဲ့အမေရိကန်သမ္မတအင်ပီရိုမှာတွေ့ဆုံဆွေးနွေးဖို့သမ္မတထရန့်ကကန့်လှန့်လိုက်ပါတယ်။ရိုဟင်ဂျာတွေလို့ယူဆရသူတွေလိုက်ပါလာတဲ့ဆက်လီကိုပင်လယ်ပြင်မှာမလေးရှားကတားဆီးလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့မိုက်ဤတန့်စင်နဲ့အတူကြီးညာပါမယ်ရှင်။
အခုညနေခင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဘင်္ဂလားဒေ့ရှ်ကမြန်မာပြည်ကိုပြန်ပို့မဲ့လူ 8,000 ကျော်ကိုစီစစ်ပြီးလူ 800 ကိုပြန်လက်ခံဖို့မြန်မာဘက်ကအတည်ပြုပါတယ်။တောင်ငူလေတပ်စခန်းကပြတ်ကျခဲ့တဲ့လေ့ကျင့်ရေးလေယာဉ်နဲ့ပတ်သက်လို့တော့ဒီလိုသိရမှာပါ
။ကျွန်တော်တို့ဒီကကြေးရွာဗရိုက်တာကားနဲ့ပေါ့နော်။သူ့ကိုဝိုင်းဝန်းဆွဲထုတ်မပြီးတဲ့ခါကျတော့ဒီဆမာယာစစ်စေးကိုပေါ်ပို့လိုက်တယ်
ကျေးရွာအုပ်ချုပ်ရေးမှူးရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာပါရှင်။တခါ Facebook စာမျက်နှာကနေရိုဟင်ဂျာမွတ်စလင်အရေးလွှမ်းမားတဲ့လှုံ့ဆော်မှုတွေရှိနေတဲ့အကြောင်း Facebook ကုမ္ပဏီရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ်ရဲ့ပြောပြချက်ကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်းနဲ့မတ်ဤတန်စင်တို့ပြောပြပေးပါမယ်ရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးပွဲကျင်းပနိုင်တဲ့နေရာအဖြစ်အင်ပူရိုကိုသမ္မတအမေရိကန်သမ္မတဒိုနယ်ထရန့်ဘက်ကအဆိုပြုထားတဲ့အကြောင်းအင်ပူရိုပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကပြောဆိုပါတယ်။ခေါင်းဆောင်တို့ဦးကြားမတ်လ20ရက်နေ့ကတယ်လီဖုန်းဆက်သွယ်မှုအတွင်အခုလိုအဆိုပြုလိုက်တာပါ။ဒီတယ်လီဖုန်းဆက်သွယ်မှုနောက်ပိုင်းမှာတော့သမ္မတထရန့်ကရုရှားခေါင်းဆောင်ပူတင်နဲ့တိတ်မကြခင်ကာလမှာတွေ့ဆုံနိုင်ဖို့မျှော်လင့်တယ်လို့ပြောဆိုခဲ့တာပါ။အင်ပီရိုပြောခွင့်ရဆာရာဆန်ဒါစ်ကတော့လောလောဆယ်အသေးစိတ်ပြောဖို့မရှိသေးဘူးလို့မနေ့တနင်္လာနေ့ကသတင်းထောက်တီကိုပြောပါတယ်။အမေရိကန်သမ္မတအင်ပီရိုမှာရုရှားသမ္မတပူတင်နဲ့ဆွေးနွေးဖို့ဆိုတဲ့အစီအစဉ်ကိုသမ္မတထရန့်ဘက်ကအဆိုပြုခဲ့တာလို့လဲရုရှားသမ္မတနန်းတော်ခရင်မလင်ပြောခွင့်ရကပြောပါတယ်။သမ္မတထရန့်ရဲ့ရွေးကောက်ပွဲစည်းဝေးရဲ့အဖွဲ့နဲ့ရုရှားကြားပတ်သက်ဆွေးနွေးမှုဖြစ်နိုင်ခြေတွေကိုအထူးစုံစမ်းရေးမှုကစစ်ဆေးနေတာနဲ့အတူအမေရိကန်သမ္မတထရန့်အနေနဲ့လည်းအနီးကပ်စောင့်ကြည့်ခံရတာဖြစ်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတထရန့်အနိုင်ရရေးလှုပ်ရှားမှုကိုရုရှားသမ္မတပူတင်ကညွှန်ကြားခဲ့တာလို့အမေရိကန်ထောက်လှမ်းရေးအသိုင်းအဝိုင်းကကောက်ချက်ချထားတာဖြစ်ပါတယ်။သမ္မတထရန့်ဘက်ကတော့ရုရှားနဲ့သူ့ရဲ့စီးပွားရေးအဖွဲ့ချာပူးပေါင်းကြံစည်ခဲ့တာမရှိဘူးလို့ပြောဆိုထားတာပါ။အမေရိကန်နဲ့ရုရှားခေါင်းဆောင်တို့ကြားမတ်လ20ရက်နေ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုနောက်ပိုင်းနှစ်နိုင်ငံဆက်ဆံရေးမှာပိုပြီးတော့ရှုပ်ထွေးလာနေပါတယ်။ပြည်တည်နိုင်ငံမှာရုရှားတရှိဟောက်အစိတ်ခတ်ခံရမှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကရုရှားကောင်စစ်ဝင်ရုပ်တစ်ခုကိုပိတ်ပစ်ပြီးရုရှားတန်တမာ60ကိုနိုင်ငံတွင်းကထွက်သွားဖို့အမေရိကန်ကအမိန့်ထုတ်ခဲ့တာပါ။ရုရှားဘက်ကလည်းအမေရိကန်ကောင်စစ်ဝင်ရုပ်တစ်ခုကိုပိတ်လိုက်ပြီးအမေရိကန်တန်တမာတွေကိုနိုင်ငံတွင်းကနေထွက်ခွာသွားဖို့တုံ့ပြန်ဆောင်ရွက်ခဲ့ပါတယ်ရှင်။
တရုတ်ကိုတင်သွင်းလာတဲ့အမေရိကန်ကုန်ပစ္စည်းတချို့ပေါ်တရုတ်အစိုးရကသွင်းကုန်ခွန်25ရာခိုင်နှုန်းကျော်တိုးမြှင့်လိုက်ပါတယ်။ဒေါ်လာတန်း3000ပမာဏရှိတဲ့အမေရိကန်ကုန်ပစ္စည်းတွေပေါ်သွင်းကုန်ခွန်တိုးမြှင့်လိုက်တဲ့နေရာမှာဝက်သားတစ်သီးနဲ့တခြားကုန်ပစ္စည်းတွေလည်းပါဝင်ပါတယ်။ပြီးခဲ့တဲ့တင်းနေ့နေ့နောက်ပိုင်းမှာတရုတ်ဗန္ဓာရေးဝန်ကြီးဌာနကသွင်းကုန်ခွန်ကိုကြေညာခဲ့တာဖြစ်ပြီးတော့နောက်တစ်နေ့ဧပြီလ2ရက်နေ့တင်းလာနေ့မှာပဲချက်ချင်းတက်ရောက်ပါတယ်။တင်းလာနေ့တုန်းကအမေရိကန်စတော့ရှယ်ယာဈေးကွက်တချိန်ထိုးထိုးချပြီးတဲ့နောက်တစ်နေ့ဒီကနေ့မှာတော့အာရှနဲ့ဥရောပဈေးကွက်တွေလည်းကျဆင်းလာတာတွေ့ရပါတယ်။မိတ်ကသမ္မတထရမ့်က Amazon Online ဈေးကွက်ကိုနောက်ထပ်တိုက်ခိုက်ပြောဆိုမှုတွေလုပ်ခဲ့တာနဲ့ကုန်သွယ်ရေးစစ်ပွဲဖြစ်လာမှာစိုးရိမ်ရတဲ့အနေအထားမှာအမေရိကန်ရဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်တိုးမြင့်လာတဲ့ပတ်သက်ပြီးတော့တရုတ်ကအမေရိကန်သွင်းကုန်တွေအပေါ်အခွန်တိုးကောက်ပြီးပြန်တုံ့ပြန်ခဲ့တဲ့နောက်မှာဒီလိုစတော့ဈေးကွက်တွေကျဆင်းလာတာလည်းဖြစ်ပါတယ်။ဈေးပိတ်ချိန်မှာတရုတ်ရှန်ဟိုင်းစတော့ဈေးကွက်အညွန့်ကိန်း 3.84 ရာခိုင်နှုန်းကျဆင်းသွားပြီးတော့ဂျပန်နီကေးစတော့ဈေးကွက်အညွန့်ကိန်းတစ်ဝက်လောက်ကျဆင်းသွားပါတယ်။ဟောင်ကောင်ဟန်ဆန်ဈေးကွက်ကဒီနေ့နေ့လယ်မှာတော့25ရာခိုင်နှုန်းလောက်ပြန်ပြီးတော့ပြန်နလန်ထူလာပါတယ်။အစောပိုင်းမှာတော့ဗြိတိန်နဲ့ဂျာမနီစတော့ဈေးကွက်တွေကျဆင်းနေကြတာဖြစ်ပါတယ်။အမေရိကန်ဒေါင်းဂျုန်းဈေးကတင်းလာနေဈေးပိတ်ချိန်မှာ 1.9 ရာခိုင်နှုန်းကျဆင်းသွားတာပါ။ S&P အညွန့်ကိန်းကလည်း900ကျပြီးတော့ 2.3 ရာခိုင်နှုန်းကျဆင်းခဲ့တယ်လို့ NASDAQ ကလည်းဈေးပိတ်ချိန်မှာ300ခိုင်နှုန်းလောက်ကျဆင်းသွားပါတယ်။ သမ္မတထရမ်ဟာပြီးခဲ့တဲ့ရက်ပိုင်းတွင်မှပဲ Amazon ကို၃ချိန်လောက်ဝေဖန်ပြစ်တင်ခဲ့တာပါ Amazon တည်ထောင်သူ Jeff Bezos ဟာ Washington Post သတင်းစာကိုလည်းပိုင်တဲ့သူဖြစ်ပြီးတော့အဲ့ဒီသတင်းစာက Trump နဲ့သူ့အစိုးရအဖွဲ့နဲ့ပတ်သက်ပြီးတော့ရေးထားတဲ့သတင်းတွေဟာ Trump ကိုမကြားခဏပဲဒေါသထွက်စေခဲ့တာလည်းဖြစ်ပါတယ်
ဘိုအမေရိကတိုင်နိုင်ငံတွေကနေရွှေ့ပြောင်းဝင်ရောက်လာသူတွေတဲကအရေးချင်းပြည်မီသူတွေကိုဒုက္ခတဲ့အဖြစ်သတ်မှတ်ပေးဖို့ကန့်လန့်ထားတဲ့အကြောင်းမက္ဆီကိုအစိုးရကပြောပါတယ်ဒီရွှေ့ပြောင်းတဲ့အရေးကြောင့်ပဲအမေရိကန်ရဲ့နေဆက်တီတင်းကျပ်ဖို့လိုအပ်ချက်နဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါမက္ဆီကိုပြည်ထရေးနဲ့နိုင်ငံခြားရေးဝန်ကြီးဌာနတွေကမနေ့တနင်္လာနေ့နောက်ပိုင်းကထုတ်ပြန်တဲ့ကြေညာချက်မှာတော့ရွှေ့ပြောင်းသွားလာချသူအများစုကဂွတ်တီမာလာ၊ဟွန်ဒူရပ်စ်၊အယ်ဆာဗေဒိုတို့ကအများစုဖြစ်တဲ့အကြောင်း2010ပြည်နှစ်ကစလို့ရွှေ့ပြောင်းသွားလာခွင့်ကိုဖော်ထုတ်တဲ့ခီးစဉ်လေးနဲ့အလားတူဖြစ်ပြီးအထူးသဖြင့်တော့ဌာနမှာအန္တရာယ်ရှိနေသူတွေအကာအကွယ်ရမယ့်နေရာတစ်ခုကိုရှာဖွေတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။မက္ဆီကိုနိုင်ငံရဲ့ဥပဒေအရလူတွေရွှေ့ပြောင်းသွားလာသူတွေတဲက400လောက်ကိုနေရက်တွေကိုပြန်ပို့ခဲ့တယ်လို့လည်းကြေညာချက်မှာပြောဆိုထားပါတယ်။လူပေါင်း1100လောက်ပါတဲ့ရွှေ့ပြောင်းသွားလာသူအဖွဲ့ကိုဦးဆောင်တဲ့နေစည်းမချလူမှုအဖွဲ့ကတော့အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကနိုင်ငံရေးခလုံးခွင့်လုပ်ငန်းစဉ်တွေဟာဆိုးရွားလှပြီးမတရားဘူးလို့မနေ့တနင်္လာနေ့မှာပြောဆိုထားပါတယ်ရှင်။
မက္ကသမရဒေါ်နယ်ထရမ့်နဲ့ဥရောပမြောက်ပိုင်းဒေသက Baltic ဒေသနိုင်ငံတွေကခေါင်းဆောင်တွေဒီကနေ့အင်္ဂါနေ့မှာအမေရိကန်သမ္မတအင်ဗီတော်မှာတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။ဒီဆွေးနွေးပွဲမှာတော့ Baltic ဒေသနိုင်ငံတွေဖြစ်တဲ့ NATO အဖွဲ့ဝင်မဟာမိတ်၃နိုင်ငံနဲ့အမေရိကန်ကြားလုံခြုံရေးစီးပွားရေးကုန်သွယ်ရေးစွမ်းအင်နဲ့ရင်းချမှုဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတွန်းမြေနိုင်ရေးဆွေးနွေးကြမှာဖြစ်ပါတယ်။မြောက် Atlantic စာချုပ်အဖွဲ့ NATO ရဲ့အသုံးစရိတ်ထက်ဝင်ချင်းဆိုင်ရာမကြာခင်ကဆွေးနွေးပွဲမှာအောင်မြင်မှုတွေကိုလည်းဒီကနေ့အမေရိကန်သမ္မတနဲ့ Estonia, Latvia, Lithuania ခေါင်းဆောင်တွေအလေးပေးဆွေးနွေးကြမယ်လို့ American သမ္မတအင်ဗီတော်ကပြောဆိုထားပါတယ်။ NATO ဖွဲ့ဝင်နိုင်ငံတွေအနေနဲ့အဖွဲ့အတွက်ရန်ပုံငွေကိုမျှမျှတတထည့်ဝင်မှုမရှိကာကွယ်ရေးအသုံးစရိတ်သတ်မှတ်ချက်၂00ခန့်နှုန်းမပြည့်မီတဲ့အပေါ် American သမ္မတအထက်ခါတလဲလဲဝေဖန်ထားတာလည်းဖြစ်ပါတယ်။ Ukraine နိုင်ငံ Crimea ဒေသကို2014ခုနှစ်မှာ Russia တို့ကျူးကျော်သိမ်းပိုက်ခဲ့ပြီးတဲ့နောက် Estonia, Latvia နဲ့ Lithuania နိုင်ငံတို့မှလည်း Russia ရဲ့ဒေသအတွင်းစစ်ရေးတိုးချဲ့မှုနဲ့ Crimea လိုခြေနေမျိုးသူတို့လည်းကြုံရနိုင်တယ်ဆိုတဲ့အပေါ်မှာစိုးရိမ်လာကြပါတယ်။ Russia နဲ့အနောက်နိုင်ငံတွေကြားတင်းမာမှုတွေတွန်းနေချိန်မှာပဲ American နဲ့ Baltic နိုင်ငံများထိပ်တည်ဆွေးနွေးပွဲပေါ်ထွက်လာခဲ့ပါတယ်။
ဗီယူအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068.3 လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယူမြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေလို့ယူဆရသူ56ဦးလိုက်ပါလာတဲ့ဆက်လီကိုမလေးရှားအနာပိုင်တို့ကဒီကနေ့အင်္ဂါနေ့မှာကြားပြတ်တားဆီးလိုက်ပြီးလိုက်ပါလာသူတွေကိုကမ်းခြေကိုခေါ်ဆောင်သွားပါတယ်မလေးရှားရေပိုင်နယ်ထဲကိုဆက်လီဝင်ရောက်လာပြီးတဲ့နောက်အခုလိုကြားပြတ်တားဆီးလိုက်တာဖြစ်ပြီးဆက်လီကိုတော့မြောက်ပိုင်းကလန်ကာဝီကျွန်းကိုဆွဲယူထားခဲ့ကြောင်းရေတပ်အကြီးအကဲကပြောဆိုထားပါတယ်ဒီလူတွေလိုက်ပါလာတဲ့ဆက်လီကပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကထိုင်းနိုင်ငံတောင်ပိုင်းမှာခိတဝင်ရောက်ခဲ့ပြီးဆက်လီကိုကြန့်ခိုင်ရေးစစ်စားနပ်ရိက္ခာနဲ့လောင်စာဖြည့်တင်ပြီးမလေးရှားကိုဥတီထွက်ခွာလာခဲ့တာပါလေပေါ်မှာလိုက်ပါလာသူတွေရဲ့ဆန္ဒအတိုင်းအခုလိုမလေးရှားကိုထွက်ခွာတာဖြစ်တယ်လို့လည်းထိုင်းအာဏာပိုင်တို့ကပြောဆိုထားပါတယ်မလေးရှားနိုင်ငံကိုဆက်ရောက်လာတဲ့လေစီးသူတွေဘေးကင်းလုံခြုံမှုရှိပေမဲ့လည်းဒီလူတွေပင်ပန်းပြီးစားလောင်နေကြတဲ့အတွက်အစားအစာနဲ့ရေပေးထားတယ်လို့မလေးရှားရေတပ်အကြီးအကဲကပြောပါတယ်ဆက်လီနဲ့လေပေါ်မှာလိုက်ပါလာသူအလုံးကိုတော့လူဝိမှုကြီးကြပ်ရေးအာဏာပိုင်တို့ထံလွှဲပြောင်းပေးသွားမယ်လို့လည်းပြောဆိုထားပါတယ်လေပေါ်မှာလိုက်ပါလာသူတွေထဲမှာတော့အမျိုးသမီး19ဦးအမျိုးသား18ဦးယောက်ျားလေး12ဦးနဲ့မိန်းကလေးငယ်10ဦးပါဝင်တယ်လို့လည်းမလေးရှားအာဏာပိုင်တို့ကပြောဆိုထားပါတယ်ရှင်
ထိုင်းနိုင်ငံမှာဒေါ်လာ29တန်တန်မိုးရှိတဲ့မူဝေဆေးဝါးတွေဒီကနေ့မှဖမ်းမိပြီးတော့နိုင်ငံတော်အများပြားလာတဲ့မူဝေဆေးဝါးဖြစ်စဉ်တွေအတွင်းဒီအပိုင်းထဲမှာလည်းလူ7ယောက်ဖမ်းမိတဲ့အကြောင်းထိုင်းအာဏာပိုင်တွေကပြောပါရယ်အမ်ဖက်တမင်းစိတ်ကြွဆေးပြားတွေကိုကင်းစိတ်ကြွအကယ်ဒမီမူဝေဆေးနဲ့အိုက်စ်မူဝေဆေးစတဲ့မူဝေဆေးဝါးတွေကိုတီးခြားနေရာ7ခုမှဖမ်းမိခဲ့ပါရယ်ဩစတြေးလျနိုင်ငံတွေကိုဝင်လာတဲ့မူရီစေဝါတွေကအရှိတောင်အာရှနိုင်ငံတွေအသီးသီးကလာကြတာဖြစ်ပြီးတော့ဒီထဲမှာလည်းထိုင်းနိုင်ငံနဲ့ပါဝင်တဲ့အတွက်ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းဩစတြေးလျတန်ယုံကစတက်ဖန်ဖရိုက်ကရှင်းပြပါတယ်။ထိုင်းရဲတွေအနေနဲ့အော်တိုဘာလကတည်းကမူရီစေဝါဖြစ်စဉ်တထောင်ကျော်ကိုဖြည့်ရှင်းနေရပြီးတော့ပြီးခဲ့တဲ့နှစ်တုန်းကဆိုရင်ပြင့်မှု450လောက်ပဲရှိခဲ့တာပါ
။ထောင်နဲ့ချီတဲ့အာဖရိကကလာရောက်ရွှေပြောင်းနေထိုင်သူတွေကိုအနောက်နိုင်ငံတွေစီရွှေပြောင်းပေးမဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR နဲ့သဘောတူညီချက်ကိုအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဒီကနေ့မှပဲဖျက်သိမ်းလိုက်ပါတယ်။ဒီလိုရွှေ့ပြောင်းပေးမယ်လို့သဘောတူကြောင်းကြေညာချက်ထုတ်ပြီးနိုင်ပိုင်အတွင်းမှပဲဒီသဘောတူညီချက်ကိုပြန်လည်သုံးသပ်ပြီးကြည့်အထိဆိုင်းငံ့ထားမယ်အကြောင်းနေတန်ယာဟုကသူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့တာဖြစ်ပါတယ်ရှင်။
ကက်တလိုနီးယားဒေသခွဲထွက်ရေးလှုပ်ရှားမှုကိုစီစဉ်ခဲ့တဲ့ကက်တလန်ခွဲထွက်ရေးခေါင်းဆောင်ကာလစ်ဘူဂျေမွန်ကိုစပိန်နိုင်ငံကိုပြန်လွှဲပြောင်းပေးရေးဂျာမနီအစိုးရရှင်တွေကတောင်းဆိုထားပါတယ်။ဘူဂျေမွန်ဟာအစောပိုင်းတုန်းကစပိန်နိုင်ငံကနေထွက်ပြေးပြီးတော့ဘယ်လ်ဂျီယံနိုင်ငံမှာကိုလိုနီယာကနေမတ်လ25ရက်နေ့တုန်းကဖမ်းမိသွားပြီးတော့အခုဂျာမနီနိုင်ငံမှာထိန်းသိမ်းခံရတာဖြစ်ပါတယ်။စပိန်မြောက်ပိုင်းဒေသလွတ်လပ်ရေးလိုလားသူတွေကရာဇဝတ်သားတွေမဟုတ်ဘူးဆိုတဲ့အကြောင်းဂျာမနီသတင်းမီဒီယာဝက်ဘ်ဆိုက်တစ်ခုနဲ့တွေ့ဆုံမေးမြန်းခံတွေ့ဘူဂျေမွန်ကပြောဆိုသွားပါတယ်။မဲပေးပြီးကိုနာကတ်ကိုဆုံးဖြတ်လို့လားရာဇဝတ်ပြစ်မှုတွေလားဆိုပြီးတော့သူကထောင်ထဲကနေပြောဆိုတဲ့တွေ့ဆုံမေးမြန်းခံတွေပြောဆိုခဲ့ပါတယ်။ဘူဂျေမွန်ကိုပုံကတ်မှုပုံမှန်တွေနဲ့ဆွဲချက်တင်ထားတဲ့စပိန်ဗဟိုတရားရုံးဝင်ဆုံးဖြတ်ချက်ပေါ်ဘူဂျေမွန်ရဲ့ရှိနေကတော့ယူခံတင်ထားတဲ့အကြောင်းပြောဆိုထားပါတယ
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိင်္ဂီထိုင်းနဲ့မတ်ဤတန်စင်တို့ပြောပြပေးသွားတာပါ။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နှာစင်ရပါမယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကပြန်ပို့ဖို့ပေးပို့ထားတဲ့လူ8000ကျော်စီးရင်ကိုမြန်မာနိုင်ငံကစီးစီရမှာအထောက်အထားခိုင်မာသူလူ800ကျော်ကိုအတီးပြုပြီးပြန်လည်လက်ခံဖို့အသင့်ရှိတယ်လို့အကြောင်းကြားထားကြောင်းအလုတ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်
။ဟုတ်ကဲ့ပြီးခဲ့တဲ့ February လကမြန်မာနိုင်ငံပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့ကိုရောက်ရှိစဉ်မှာမြန်မာပြည်ကိုပြန်ပို့ဖို့အတွက်ဒုက္ခသည်အိမ်ထောင်စု1683စုလူဦးရေအားဖြင့်8032ဦးပါစီးရင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံပြည်ထောင်ဝန်ကြီးကပေးအပ်ခဲ့တာဖြစ်ပါတယ်။လောလောဆယ်မှာဒီလူ8000ကျော်အနက်ကလူ800ကျော်ဟာမြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေအဖြစ်အတည်ပြုပြီးဖြစ်တာကြောင့်သူတို့ကိုပြန်လည်လက်ခံဖို့အသင့်ရှိကြောင်းအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကဒီကနေ့ပြောဆိုပါတယ်။
အခုချိန်ဒီမန္တလေးဘက်ကတော့ပြုတ်ပြီးတဲ့အစီအစဉ်8000လေးရနေမှာလူ800ကျော်စစ်စစ်တီးတီးအဲ့လူတွေကတော့မန္တလေးမှာနေရဲဆိုတဲ့အောက်သားတွေပဲမှာလာတွေ့တယ်။အဲ့ဒီလူတွေကိုကျွန်တော်မှဆွေးလက်ခံရပါလို့ဆိုတော့ပါဒါနဲ့ဒါရုံကြီးကဆက်ဖွဲ့နေတဲ့ကြောင့်တပ်ဖြစ်ပါ
ပြည်တော်စုဝန်ကြီးဦးသိန်းစွေကနေပြည်တော်မှာကျင်းပတဲ့ထိုင်းနိုင်ငံရောက်ရွှေပြောင်းလုပ်သားများဆိုင်ရာအလို့ယုံဆွေးနွေးပွဲတက်ရောက်စဉ်ပြောကြားခဲ့တာဖြစ်ပါတယ်။မြန်မာဘက်ကလူ800ကျော်စီးရင်ပေးပို့ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတုံ့ပြန်လာတာမရှိသေးကြောင်းလည်းအခုလိုဆက်ပြောပါတယ်
။အခုချိန်ထိတော့ပြည်တော်နိုင်ငံဘက်ကဆက်လက်ဖြစ်တော်လည်းပဲဒီဘက်ကဒီပေးပို့မယ်ပြည်ပြန်ပို့မယ်ဆိုတာဆက်သွယ်နိုင်ခြင်းမရှိသေးပါဘူး။အဲ့ဒါကိုလည်းပဲအစံရုံးထလာပဲဒီနေ့ပြည်တော်မှာလက်ခံလို့ဆိုတာ။
တချိန်တည်းမှာတော့မုံတုံမိုးရသည်ကြောက်ရွံ့လာရင်ဒုက္ခသည်တွေပြောင်းရွှေ့ရင်းနဲ့နေထိုင်ရေးစရာတွေမှာအခက်အခဲရှိနိုင်ကြောင်းစိုးရိမ်တာတွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့ကလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနဝန်ကြီးဗိုလ်မှူးကြီးဖုံးတင်းကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်အခက်အခဲမရှိနိုင်ကြောင်းပြောပါတယ
်။မရှိပါဘူး၊နိုင်စင်ပြေပါတယ်။လာဖို့လည်းနိုင်စင်ပြေနော်။ဘာကြောင့်လုပ်ပြီးလဲဆိုတာတို့ဒီအားလုံးပြန်လာတ
ော့စကိုင်းပြည်နယ်အတွင်းမှာ2019ခုနှစ်ဩဂုတ်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့တဲ့နောက်မွတ်စလင်ဒုက္ခသည်9သိန်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းရှောင်သွားခဲ့ကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့စာရင်းတွေမှာဖော်ပြထားပါတယ်။အခုအခါမှာတော့အဲ့ဒီထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံရေးအတွက်မြန်မာအစိုးရကကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP နဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရော UNHCR နဲ့ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးနေပါတယ်။
ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်အခုလူမှုကွန်ရက်ဆာမျက်နှာကနေလွှဲမှားတဲ့လှုံ့ဆော်မှုတွေကိုဘယ်လိုအသုံးပြုနေကြသလဲဆိုတာကိုလည်းပြောပြပေးပါမယ်မြန်မာပြည်သူတွေရဲ့နေစဉ်ဘဝမှာ Facebook လူမှုကွန်ရက်ကအရေးပါတဲ့ဆက်သွယ်ရေးကွန်ရက်တစ်ခုဖြစ်လာနေုံနဲ့မကရိုဟင်ဂျာမွတ်စလင်ပြဿနာမှာလည်း Facebook သုံးပြီးလွှဲမှားတဲ့လှုံ့ဆော်မှုတွေရှိနေတာကြောင့် Facebook ကုမ္ပဏီကထိန်းချုပ်နေတယ်လို့ဆိုပါတယ်ဒီတောင်းနဲ့ပတ်သက်ပြီး Facebook ကုမ္ပဏီရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ် Mark Zuckerberg ကို American အခြေစိုက် VOX Online သတင်း website ကဆက်သွယ်မေးမြန်းထားပါတယ်ဒီအကြောင်းကိုကျော်အောင်လွင်ကပြောပြမှာပါရှင
်ပြီးခဲ့တဲ့ American သမ္မတရွေးကောက်ပွဲကာလမှာရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်မှုတွေရှိတယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့အတူ Facebook လူမှုကွန်ရက်ကလည်းအဲ့ဒီအရှုပ်တော်ပုံမှာပါဝင်ပတ်သက်နေတယ်ဆိုတာကြောင့် Facebook ကုမ္ပဏီအကြီးအကျယ်နာမည်ပြတ်နေပါတယ်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ရိုဟင်ဂျာမွတ်စလင်ပြည်ပကအတွင်းမှာလည်း Facebook ကအရေးကြီးတဲ့နေရာတစ်ခုမှာပါဝင်နေတယ်လို့ပြောလို့ရပါတယ်ရိုဟင်ဂျာမွတ်စလင်ထောက်ခံသူတွေနဲ့ဗုဒ္ဓဘာသာဝင်တွေအကြား Facebook ကိုတုံးပြီးတော့လွဲမှားတဲ့လှုံ့ဆော်မှုတွေရှိနေတယ်ဆိုတာအမှန်တကယ်ပဲလို့ Facebook ကုမ္ပဏီရဲ့အကြီးအကျယ်Mark Zuckerberg ဆိုပါတယ
် The Myanmar issues have I think gotten a lot of focus inside the company
မြန်မာကိစ္စကကျွန်တော်တို့ကုမ္ပဏီအတွင်းမှာတော်တော်လေးအာရုံစိုက်ပြီးတော့လှုပ်ဆောင်နေရတဲ့ကိစ္စတစ်ခုဖြစ်ပါတယ်တကယ်ဖြစ်ပျက်နေတဲ့ကိစ္စတွေဖြစ်တာကြောင့်လည်းကျွန်တော်တို့ဘက်ကတကယ်ကိုပဲအထူးခရုစိုက်ပြီးတော့လှုပ်ဆောင်နေရတာပါကျွန်တော်မှတ်မိနေတာတစ်ခုဆိုရင်စနေနေ့မနက်ခင်းတစ်ခုမှာတယ်လီဖုန်းတစ်ခုဝင်လာပါတယ်ရိုဟင်ဂျာပြည်ပကအတွင်းမှာတစ်ဖက်နဲ့တစ်ဖက်အုပ်အော်တောင်းတင်းဖြစ်စေနိုင်တဲ့ပြောဆိုရေးသားမှုတွေကို Facebook Messenger ကိုတုံးပြီးတော့လှုပ်ဆော်ဖြန့်ဖြူးနေတယ်ဆိုတာကိုတွေ့ထားတဲ့အကြောင်းဖုံးဆက်ပြီးတော့အတိပေးလာတာပါအဲ့ဒီကိစ္စမှာဗုဒ္ဓဘာသာဝင်တွေရဲ့အုံကြွမှုတစ်ခုဖြစ်လာတော့မယ်အဲ့ဒါကြောင့်လက်နက်တွေယူပြီးတော့အဲ့ဒီနေရာကိုရောက်အောင်တွားဖို့ဆိုတာမျိုးမွတ်စလင်တွေကိုတတိပေးထားတာပါလာတူလှုပ်ဆော်မှုမျိုးကိုပဲဗုဒ္ဓဘာသာတွေဘက်ကလှုပ်ထားပြန်ပါတယ်ဒီကိစ္စတွေကိုကြည့်ရင်လူတွေကကျွန်တော်တို့ Facebook ကိုအသုံးပြုပြီးတော့လှုံ့ဆော်မှုတွေလုပ်နေတာထင်ရှားပါတယ်။အဲ့ဒီတော့ကျွန်တော်တို့ရဲ့တွေးရှိချက်အရဒီလှုံ့ဆော်မှုတွေမပြတ်သွားရအောင်နဲ့ထိခိုက်နစ်နာမှုတွေရှိမလာရအောင်ကျွန်တော်တို့အချိန်မီပိတ်ဆို့ပြီးတော့ကြိုတင်တားဆီးနိုင်ခဲ့တယ်လို့ထင်ပါတယ်
။ Facebook ကိုသုံးပြီးတော့အကြမ်းဖက်မှုတွေဖြစ်အောင်အမုန်းပွားစေတဲ့ပြောဆိုရေးသားမှုတွေလုပ်နေတာတွေကို Facebook ကုမ္ပဏီဘက်ကနေပြီးတော့အာယုံစိုက်ပြီးစောင့်ကြည့်နေတယ်လို့လဲ Mark Zuckerberg ကဆိုပါတယ
် But I mean this is certainly something that we're paying a lot of attention to it's a real issue
Facebook ကိုအသုံးပြုပြီးတော့အမုန်းပွားစေတဲ့ရေးသားပြောဆိုမှုတွေလုပ်နေတာတွေအကြမ်းဖက်မှုဖြစ်အောင်လှုံ့ဆော်နေတာတွေကိုတကယ်ပဲရှိနေတာမို့ဒီကိစ္စတွေကိုကျွန်တော်တို့တီးချောင်းအာယုံစိုက်ပြီးတော့စောင့်ကြည့်နေပါတယ်အခြေခံအဖြစ်ကျွန်တော်တို့ရဲ့လူမှုကွန်ရက်ကိုတုံးပြီးတော့လူမှုရေးဆိုင်ရာပြောဆိုဆွေးနွေးမှုတွေလှုပ်ဆောင်နိုင်ရေးအကာအကွယ်ပေးနိုင်မှုကျွန်တော်တို့အာယုံစိုက်ပြီးတော့လှုံ့ဆော်နေပါတယ် Facebook လူမှုကွန်ရက်အတွင်းမှာလူမှုအကျိုးပြုကိစ္စတွေနဲ့လူမှုအဖွဲ့အစည်းကိုထိခိုက်စေမဲ့ကိစ္စတွေအကြားမမျှမတဖြစ်နေတာတွေကမြန်မာနိုင်ငံမှာသာမကအမေရိကန်ပြည်ထောင်စုမှာလည်းရှိနေတာမို့ဒါတွေကိုအာရုံစိုက်ပြီးတော့ဖြေရှင်းနေပါတယ
် Facebook Internet လူမှုကွန်ရက်ကကမ္ဘာအသုံးကွန်ရက်တစ်ခုလိုဖြစ်လာနေတာမို့နိုင်ငံတကာဆန်တဲ့လုပ်ငန်းတစ်ခုလိုလှုပ်ရှားဆောင်ရွက်နိုင်အောင်လှုပ်ဆောင်ဖို့လိုအပ်နေတယ်လို့လည်းFacebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ကပြောပါတယ
် So one of the things that I think we need to get better at as we grow is becoming a more global company.
ကျွန်တော်တို့ကုမ္ပဏီကကမ္ဘာနဲ့အဝမ်းမှာအသုံးပြုလာနေလို့နိုင်ငံတကာအလိုက်ကြီးမားလာနေတဲ့သဘောပါလုပ်ငန်းကြီးမားလာတာနဲ့အတူကျွန်တော်တို့ရဲ့ဆောင်ရွက်မှုတွေကလည်းပိုးပြီးတော့ကောင်းမွန်ဖို့လိုအပ်ပါတယ်ကျွန်တော်တို့ရဲ့ Facebook ရုံးတွေကကမ္ဘာတစ်ဖွားကနေရာအနှံ့ပြားမှာရှိနေတာပါနိုင်ငံတကာကုမ္ပဏီတစ်ခုလိုဖြစ်လာနေပါပြီ California ပြည်နယ်မှာအခြေစိုက်တယ်ဆိုပေမဲ့ကျွန်တော်တို့ရဲ့ Facebook ကိုသုံးဆွဲသူတွေကအမေရိကန်မှာပဲရှိနေတာမဟုတ်ပါဘူး။ကမ္ဘာတစ်ဝှမ်းမှာတိုးပွားလာနေတဲ့အချက်ကမတူကွဲပြားတဲ့ကမ္ဘာတစ်ဝှမ်းကလူမှုအတိုင်းဝိုင်းနေအကြောင်းအသေးချာသိပြီးတော့သူတို့နဲ့ပတ်သက်တဲ့ကိစ္စတွေကိုအာရုံစိုက်ပြီးတော့လှုပ်ဆောင်ဖို့ကျွန်တော်တို့ကတောက်လျှောက်စိန်ခေါ်နေတဲ့အချက်လည်းဖြစ်ပါတယ်
။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာရခိုင်ဒေသပြည်ပကရေးအချက်လက်ရှာဖွေမှုအဖွဲ့ရဲ့ခေါင်းဆောင်မာဇူကီဒရူစာမင်ကတော့ရိုဟင်ဂျာမွတ်စလင်ပြည်ပကအတွင်းပြင်းထန်တဲ့သဘောထားကွဲလွဲမှုတွေ၊နာကျင်မှုတွေမြင့်တက်လာရတဲ့အကြောင်းရင်းတွေထဲမှာ Facebook ရဲ့အခန်းကဏ္ဍကလည်းတော်တော်ကြီးမားတယ်လို့ဆိုပါတယ် Facebook အတွင်းမွတ်စလင်မုန်တရေးပြောဆိုရေးသားမှုတွေကိုလုပ်နေသူတူဖြစ်တဲ့အရှင်ဝီရီတူရဲ့ Facebook အကောင့်ကိုတော့ Facebook ကုမ္ပဏီကသုံးစွဲလို့မရအောင်တရားဝင်တားမြစ်ထားပါတယ် CBS သတင်းဌာနရဲ့ပြောဆိုချက်အရ2014ခုနှစ်တုန်းကမြန်မာနိုင်ငံမှာ Facebook သုံးစွဲသူနှစ်တန်းရှိခဲ့ရာကအခုလောလောဆယ်မှာတော့တန်ပေါင်း30ကျော်သုံးစွဲနေကြတယ်လို့ဆိုပါတယ် Facebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ကတော့မြန်မာနိုင်ငံက Facebook ကွန်ရက်အတွင်းအမုန်းပွားစေတဲ့ရေးသားပြောဆိုမှုတွေမရှိရလေအောင်ကျွမ်းကျင်သူတွေနဲ့ဆောင်ရွက်နေတယ်လို့ Vox Online သတင်း website နဲ့မေးမြန်းကမ်းမှာပြောဆိုထားပါတယ်
မြန်မာပြည်ထဲမှာ Facebook လူမှုကွန်ရက်ကိုအသုံးပြုပြီးလွှဲမှားတဲ့လှုံ့ဆော်မှုတွေကို Facebook ကုမ္ပဏီကထိန်းချုပ်နေတဲ့အကြောင်းကိုကြောင်းလွင်ပြောပြသွားတာပါရှင်။အခုလေ့ကျင့်ရေးလေ့ရင်တစ်စီးပြကြခဲ့တဲ့ဘက်ကိုလည်းအလှည့်ပေးပါဦးမယ်။တောင်ငူလေတပ်စခန်းကပြန်တန်းလေ့ကျင့်နေတဲ့ F7 အမျိုးအစားလေယာဉ်ဒဇင်၁၆ယွင်းပြတ်ကျခဲ့ပြီးလေယာဉ်မှုတဦးသေဆုံးသွားတဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။တောင်ငူလေတပ်စခန်းရဲ့အနောက်ဘက်၃မိုင်အကွာမှာပြတ်ကျခဲ့တာဖြစ်ပြီးလေထီးနဲ့ခုံဆင်းခဲ့ပေမဲ့ရခဲ့တဲ့ထိခိုက်ဒဏ်ရာတွေကြောင့်ဆေးရုံမရောက်ခင်ဗိုလ်မှူးအကာဝင်သေဆုံးခဲ့တယ်လို့ဆက်သွယ်စုံစမ်းထားတဲ့ကိုကောင်းဆန်ဟင်းကပြောပြမှာပါရှင်။
လေးချင်းပြန်တန်းနေတဲ့ F7 အမျိုးအစားလေယာဉ်တစ်စင်းဒီကနေ့မနက်7:00ခွဲအချိန်လောက်ကတောင်ငူလီတဲ့စကန်ရဲ့အနောက်ဘက်3မိုင်အကွာမှာရှိတဲ့ကျွန်းကုန်းကျေးရွာနားမှာပြတ်ကျခဲ့တာပါလေယာဉ်ပြတ်ကျပြီးမကြခင်မှာပဲအခင်းဖြစ်တဲ့နေရာမှာလုံခြုံရေးတာဝန်ယူနေရတဲ့ကျွန်းကုန်းကျေးရွာအုပ်ချုပ်ရေးမှူးဦးမြတ်တန်းကသူမြင်တွေ့ရတဲ့အခြေအနေတွေကိုအခုလိုပြောပြပါတယ
်ဖြစ်စင်တော့သူလေယာဉ်လေးချင်းပြန်တန်းရင်းကနေပြီးတော့ကျွန်တော်တို့ကျွန်းကုန်းကျေးရွာအုပ်စုဇီကုန်းကျေးရွာကတော်ကျွဲ့ရဲ့အိမ်ပေါ်ကိုဖြတ်တန်းသွားပြီးတော့ပေါ့နော်ကျုံကုန်းရဲ့ဇီကုန်းကျေးရွာရဲ့အနောက်ဘက်ကန်တိုကန်တိုချောင်းပြားဦးပြုံးရဲ့လေထဲမှာပြတ်ကျသွားတာပါခင်ဗျဇီကုန်းလုံးကြီးထွက်သွားပြီးတော့သူနည်းနည်းအတန်တော့ကြားတာပေါ့ဟိုပောက်ကွဲလိုက်တဲ့အကြမျိုးလို့ပေါ့လေငါတော့ဘိုင်းဘိုင်းဖြစ်ကုန်တယ်လေ
အဲ့ဒီလေကြီးလေရင်ပြတ်ကျတဲ့နေရာကိုအနီးနားမှာရှိတဲ့ရွာသားတွေလာရောက်ကြည့်ရှုကြတယ်လို့လည်းဦးမြတ်တန်းကပြောပါတယ်။အဲ့ဒီနောက်မှာတော့သူတို့ရွာကပရာဟိတကားနဲ့စစ်ဆေးရုံကိုပို့လိုက်ကြောင်းလဲဦးမြတ်တန်းကပြောပါတယ်
။ကျွန်တော်တို့ဒီကကျေးရွာပရာဟိတကားနဲ့ပေါ့နော်။သူ့ကိုဝိုင်းဝန်းဆွဲထုတ်မှပြီးတဲ့ခါကျတော့ဒီဆမရစစ်ဆေးရုံကိုပို့လိုက်တယ်
တမတော်ကာကွယ်ရေးဦးစီးချုပ်ယုံကတော့လေရင်ဟာဆက်ချုပ်ရေးမှုကြောင့်ပြတ်ကျခဲ့ခြင်းဖြစ်ကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ယုံကတင်းထုတ်ပြန်ထားပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့ဆိုပါတယ်လေရင်မှုပုံမှုအကာဝင်းဟာလည်းအရေးပေါ်လေထီးနဲ့ခုံထွက်ခဲ့ပေမဲ့တိခိုက်တံရတွေကြောင့်တမတော်စီးယုံကိုပို့ဆောင်စင်မှာပဲအသက်ဆုံးရှုံးခဲ့ရတယ်လို့ကာကွယ်ရေးဦးစီးချုပ်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်စစ်အေးခင်မှာဆိုဗီယက်ပြည်ထောင်စုကထုတ်တဲ့ MiG 21 အမျိုးအစားနဲ့တူတဲ့မောင်းသူတယောက်ထဲတာစီးလို့ရတဲ့ဒီ F7 လေယာဉ်ကိုတရုတ်နိုင်ငံကဆက်လက်ထုတ်လုပ်နေတာပါလေယာဉ်ပြက်ကျပြီးမီးလောင်နေတဲ့ပုံနဲ့တရားရီရထားတဲ့လေယာဉ်မှုရဲ့ရုပ်ပုံတွေဟာလည်းအခင်းဖြစ်ပြီးမကြခင်မှာပဲလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့ပါတယ်ပြီးခဲ့တဲ့2019ခုနှစ်စက်တင်ဘာလတုန်းကလည်းတက်မတော်လေ့ကျင့်ရေးလေယာဉ် G4 တစ်စင်း ARE တိုင်းနဲ့ရခိုင်ပြည်နယ်နေဆက်နားမှာပြက်ကျခဲ့ပူပါတယ်ဒါအပြင်2019ခုနှစ်ဇွန်လအတွင်းမှာမြိတ်မြို့ကနေရန်ကုန်ကိုပြန်တန်းလာတဲ့ Y8 အမျိုးအစားတက်မတော်ပို့ဆောင်ရေးလေယာဉ်ဟာပင်လယ်အတွင်းပြက်ကျခဲ့ပြီးအဲ့ဒီပြက်ကျမှုကြောင့် 112 ဦးသေဆုံးခဲ့ပါတယ်2019ခုနှစ်အတွင်းကလည်းတက်မတော်လေရဲ့ Beach 1900D အမျိုးအစားအလက်စားတေပို့ဆောင်ရေးလေယာဉ်တစ်စီးဟာနေပြည်တော်လေစိတ်ကနေအတက်မှာဆက်ချိုးရင်းပြီးပြက်ကျမိလောင်သွားခဲ့တာကြောင့်လေရင်ပေါ်ပါလာသူစစ်သည်5ဦးတေဆုံးခဲ့ရပါတယ်
။ကိုကောင်းဆန်ဟင်းပြောပြခဲ့တာပါရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါမယ်။Think Tanks ပညာရှင်များအဖွဲ့ဆိုတာနိုင်ငံရေးလူမှုရေးစီးပွားရေးတွေနဲ့ပတ်သက်လို့မူဝါဒအကြံဉာဏ်တွေပေးပြီးရှုပ်ထွေးတဲ့အကြောင်းအရာတွေကိုအတွင်းကြကြနားလည်စေဖို့သုတေသနလုပ်ငန်းတွေကိုပညာရှင်တွေစုပေါင်းဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါတယ်။အရင်တုန်းကအမေရိကန်မူဝါဒတွေအကောင့်ထဲပေါ်တဲ့အခါသူတို့ရဲ့လွှမ်းမိုးမှုတွေမတန်တဆရှိလာတဲ့အတွက်လဲအဝေဖန်ခံခဲ့ရပါတယ်။လက်တလောလိလာချက်တွေအရသမ္မတထရန့်ရဲ့အစိုးရအဖွဲ့ဟာအရင်အစိုးရအဖွဲ့တွေနဲ့ရှင်ရင်ပညာရှင်အဖွဲ့တွေကိုမှီခိုမှုနည်းလာပါတယ်။နာဒီမ်ရာကုပ်သတင်းပေးပို့ထားတာကိုကိုငိမ့်ချန်ကပြောပြမှာပါရှင
်။အမေရိကန်ပြည်ထောင်စုမှာရှိတဲ့ Think Tankပညာရှင်များအဖွဲ့1800ကျော်ထဲမှာ400လောက်ကဝါရှင်တန်မြို့တော်မှာအခြေစိုက်ပါတယ်။အရင်အစိုးရအဖွဲ့တုန်းကတော့အဲ့ဒီလိုအဖွဲ့တွေကပေးတဲ့အကြံဉာဏ်တွေ၊သုတေသနတွေကိုသုံးပြီးမူဝါဒလမ်းစဉ်တွေချမှတ်ခဲ့ပါတယ်။ဒါပေမဲ့လက်ရှိအစိုးရလက်ထက်မှာအဲ့ဒီလိုမဟုတ်ဘူးလို့ပြည်သူ့ရေးရာမူဝါဒတင်ကြားတဲ့ပေါမောက်ခမတ်ရုံးကပြောပါတယ်
။ It was pretty clear that the Obama administration prided itself on
ဥပမာအစိုးရအဖွဲ့ကဉာဏ်ပညာကြီးသူတွေနဲ့ဖွဲ့စည်းထားတဲ့အစိုးရအဖွဲ့ဖြစ်တော်တော်ကိုဂုဏ်ယူခဲ့ပါတယ်။အဲဒီတော့ကွင်းစင်းလေးလာတဲ့သုတေသနတွေကိုအတော်အာရုံထားခဲ့တာပါ။ဒါကြောင့်ပညာရှင်အဖွဲ့ရဲ့တည်ရောက်မှုတွေလည်းကြီးခဲ့တယ်လို့ညင်းနိုင်ပါတယ်။သမ္မတထရန့်အစိုးရလက်ထက်နဲ့နိုင်ရှင်တော့သူကကျွမ်းကျင်သူတွေကိုမယုံပါဘူး။ဩဇာရှိတဲ့အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုလည်းတန်တရားရှိပါတယ်
။ပြည်သူရေးရာမူဝါဒတွေကိုဩဇာလွှမ်းမိုးယုံတာမကအဲ့ဒီအဖွဲ့တွေဟာသတင်းမီဒီယာထဲမှာနာမည်ကြီးကျင်သူတွေအုပ်ချုပ်ရေးအာဏာရကျင်သူတွေအတွက်လေ့ကျင့်တဲ့နေရာလည်းဖြစ်ပါတယ်။ Eric Rosenberg ကခုလိုပြောပါတယ်။
I think think tanks have always had a really important role in policy.
ဘူဝါရချမ်းမရည်နဲ့နိုင်ငံရေးတွေမှာပညာရှင်များအဖွဲ့ think tank တွေကအရေးကြီးတဲ့အခမ်းအနားမှာပါဝင်ခဲ့ပါတယ်။အရင်ကတော့ပညာရှင်များအဖွဲ့ကဩဇာလွှမ်းမိုးမှုမရှိတော့ဘူးထင်ပါတယ်။လွှမ်းမိုးမှုကအဓိကနှစ်မျိုးရှိပါတယ်။အကြံဉာဏ်အသစ်တွေကိုထုတ်ပေးပြီးဒီအကြံဉာဏ်ကိုသုံးဖို့နဲ့ကျွန်တော်တို့အဖွဲ့ဆိုရင်တော့လူတွေကိုလေ့ကျင့်ပေးပြီးလက်တွေ့သုံးဖို့ပါ။အစိုးရအဖွဲ့မှာပါမှလွှတ်တော်ထဲမှာပါမှတခုခုလုပ်နေတော့မှသာပူပီးဩဇာလွှမ်းမိုးနိုင်မယ်လို့ထင်ပါတယ်။
တိမ့်တန့်တွေမှာပညာရှင်တွေအလွယ်တကူဝင်ထွက်နိုင်ပါတယ်။ Bush အစိုးရလက်ထက်မှာဒုသမ္မတ Dick Cheney, ကာကွယ်ဝင်ကြီး Donald Rumsfeld, နိုင်ငံသားရေးဝင်ကြီး Condoleezza Rice တို့ဟာ Washington ပညာရှင်များအဖွဲ့ကလာတာပါ။သမ္မတ Trump အစိုးရလက်ထက်မှာအမျိုးသားလုံခြုံရေးကောင်စီအဖွဲ့ဝင် Lisa Gattis ဟာ Conservative ဝါဒရင်းနဲ့ Heritage Foundation အဖွဲ့ကလာတဲ့ပညာရှင်ပါ။ဒါပေမဲ့မူဝါဒရေးရာတွေအကြံဉာဏ်တွေကိုနိုင်ငံရေးအစွဲနဲ့ဖန်တီးတာမျိုးတွေလည်းရှိပါတယ်။ဒါကြောင့်အကြံဉာဏ်တွေဖန်တီးဖို့အတွက်ဘယ်သူကပတ်စံပေးသလဲဆိုတာသိဖို့လည်းအရေးကြီးပါတယ
်။ I think the important thing though for the public to know is that when think tanks issue a report
ဒီလိုများသိထားဖို့အရေးကြီးတာကပညာရှင်များအဖွဲ့ think tank တွေကအစိုးရကံစားတွေထုတ်ပြန်တဲ့အခါမှာအဲ့ဒီအစိုးရကံစားကိုဖတ်တဲ့သူတွေကိုနားလည်သိချင်တာကထောက်ပံ့တဲ့သူတွေရဲ့ဩဇာလွှမ်းမိုးမှုရှိမရှိဆိုတာပါ။ကောင်းတဲ့ပညာရှင်များအဖွဲ့မှာတော့သူတို့လုပ်တဲ့သုတေသနတွေဟာပွင့်လင်းပြင်သာမှုရှိပြီးဖတ်တဲ့သူတွေကသူတို့ရဲ့သုတေသနတွေဟာလွတ်လပ်မှုရှိရလားဆိုတာကိုယ်တိုင်ဆုံးဖြတ်နိုင်ပါလေ
။အမေရိကန်မူဝါဒတွေကိုပညာရှင်အဖွဲ့တွေကဘလောက်လွှမ်းမိုးနိုင်တယ်လဲ၊ပြောင်းလဲနိုင်တယ်လဲဆိုတာကတော့အငင်းပွားစရာပါ။ဒါပေမဲ့အစိုးရရဲ့မူဝါဒတွေဦးစားပေးအပြောင်းလဲတွေဟာအမေရိကန်မျိုးတော်မှာရှိတဲ့ပညာရှင်အဖွဲ့တွေစီကလာတယ်ဆိုတာကတော့ခြေရာခံနိုင်ပါတယ်ခင်ဗျာ။
ကိုငင်းချမ်းပြောပြခဲ့တာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မဲ့ VOA ရဲ့ညပိုင်းအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 933နဲ့လိုင်းလမီတာ190 kHz 1595တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ခုအင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင
်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးပွဲကျင်းပနိုင်တဲ့နေရာအဖြစ်အင်ပီရိုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကအဆိုပြုထားတယ်လို့အင်ပီရိုပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကပြောဆိုပါတယ်။ခေါင်းဆောင်တို့ကမတ်လ20ရက်နေ့ကတယ်လီဖုန်းဆက်သွယ်မှုမှာအခုလိုအဆိုပြုခဲ့တာဖြစ်ပါတယ်။တရုတ်ကိုတင်သွင်းတဲ့အမေရိကန်ကုန်ပစ္စည်းတချို့အပေါ်တရုတ်အစိုးရကသွင်းကုန်ကို25ရာခိုင်နှုန်းကျော်တိုးမြှင့်လိုက်ပါတယ်။ဒေါ်လာတန်း3000ပိုပမာဏရှိတဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ကိုတိုးမြှင့်လိုက်တဲ့အထက်မှာတော့ဝက်တာတစ်သီးနဲ့တခြားကုန်ပစ္စည်းတွေပါဝင်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့နှောင်းပိုင်းမှာတရုတ်ဗန်နာယီဝန်ကြီးဌာနကသွင်းကုန်ကိုကြီးညာခဲ့တာဖြစ်ပြီးနောက်တနေ့ဧပြီလ2ရက်နေ့တနင်္လာနေ့မှာချက်ချင်းတက်ရောက်ခဲ့ပါတယ်။မနေ့တနင်္လာနေ့တုန်းကအမေရိကန်စတော့ရှယ်ယာဈေးကွက်တစ်ချိန်လိုထိုးချခဲ့ပြီးနောက်တနေ့ဒီနေ့မှာတော့အာရှနဲ့ဥရောပဈေးကွက်တွေမှာလည်းကျဆင်းလာပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအမေဇွန်အွန်လိုင်းဈေးကွက်ကိုနောက်ထပ်တိုက်ခိုက်ပြောဆိုမှုတွေလုပ်ခဲ့တာနဲ့ကုန်သွယ်ရေးစစ်ပွဲဖြစ်လာမှာစိုးရိမ်ရတဲ့အနေအထားမှာအမေရိကန်ရဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်တိုးမြင့်တာနဲ့ပတ်သက်ပြီးတရုတ်ကအမေရိကန်သွင်းကုန်တွေအပေါ်အခွန်တိုးကောက်ပြီးပြန်တုံ့ပြန်ခဲ့တဲ့နောက်အခုလိုစတော့ဈေးကွက်တွေကျဆင်းလာတာဖြစ်ပါတယ်။ဘောအမေရိကတိုက်နိုင်ငံတွေကနေရွှေ့ပြောင်းဝင်ရောက်လာသူတွေတဲကအရေးချင်းပြည့်မီသူတွေကိုဒုက္ခတဲ့အဖြစ်သတ်မှတ်ပေးဖို့ကန့်လန့်ထားတယ်လို့မက်ဆီကိုအစိုးရကပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဥရောပမြောက်ပိုင်းဒေသဘောလ်တစ်ဒေသနိုင်ငံခေါင်းဆောင်တွေဒီကနေ့အင်ကာနေသမ္မတအင်ပြူရောမှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်ရှင်။
2018ခုနှစ်ဧပြီလ3ရက်အင်္ဂါနေ့ညနေခင်း VOA ရဲ့ထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမှတ်သင်ကြီးထိုက်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ရှောင်းကွမ်းချန်ဖြစ်ပါတယ်ရှင်။အခုကျွန်မတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOA သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this is